ရွေးကောက်ပွဲမဖြစ်မနေကျင်းပနိုင်ဖို့အတွက်နိုင်ငံတည်ငြိမ်ရေးကိုသတိထားကြဖို့မြန်မာအထိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အထိုက်ခံ NLG ပါတီရွေးကောက်ပွဲဝင်မလားဆိုတာကိုလည်းမကြခင်မှာကြေညာမယ်လို့ပြောဆိုပြီး NLD ရဲ့ကိုယ်စားလှယ်လောင်းနေအကြတိလိုက်စားမှုလုံးဝကင်းရှင်းစေဖို့ပိုင်ဆိုင်မှုတွေကိုလည်းကြေညာရမယ်လို့ပြောဆိုလိုက်ပါတယ်။နားဆင်ကြရအောင်ပါရှင်။ဒီနေ့ကုန်ပိုင်းမှာကျင်းပပါမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနီလာချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ထဲမှာတိုင်းရင်းသားလက်နက်ကိုင်တို့နဲ့မြမတမ်းမတော်တို့ကြားထိတိုက်တွေ့မှုခက်စိတ်စိတ်ဖြစ်လာနေတဲ့အချိန်မှာပဲအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံမတည်ငြိမ်မှုကိုအကြောင်းပြုပြီးရွေးကောက်ပွဲတွေနှောက်နှေးသွားစေနိုင်မယ့်အခြေအနေကိုသတိပေးလိုက်ပါတယ
်။အခုဆိုလို့ရှိရင်ရွေးကောက်ပွဲများအတွက်သတ်မှတ်ထားတဲ့နိုဝင်ဘာလပထမပတ်စရာနဲ့နောက်ဆုံးချိန်တို့သတ်မှတ်ထားတဲ့အချိန်ကအဖြစ်ဖြစ်နေတာပါ။ဒီချိန်မရောက်ခင်ကာလမှာဒီမတို့နိုင်ငံမှာတည်ငြိမ်မှုအင်မတန်အရေးကြီးပါလား။အဲ့ဒါကိုတော့ကျွန်မဒီမှာသတိပေးရပါမယ်။နိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲပေါင်းမှာမဖြစ်ပါစေနဲ့လို့ကျွန်မတို့ရဲ့အဖွဲ့ချုပ်ဝင်တွေအားလုံးကိုကျွန်မမှာခြင်းပါတယ်။ပြည်သူလူထုကိုလည်းဒီကနေ့ပရိုတက်ရှင်မှာခြင်းပါတယ်။
စနေနေ့ရန်ကုန်မြို့မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကော်မတီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်စိုးရိမ်ပူပန်တယ်လို့ပဲတခြားနိုင်ငံရေးပါတီတွေကြားမှာလည်းတည်ငြိမ်ရေးကြောင့်ရွေးကောက်ပွဲနှောက်နှေးရမယ့်အရေးအပေါ်စိုးရိမ်မှုတွေရှိတယ်လို့တောက်ကြနေတော့ငါပဲရခိုင်မျိုးသားပါတီရဲ့လွှတ်တော်အမတ်ဒေါက်တာအီမောင်ကပြောထားပါတယ
်။မြန်မာဒီမိုကရေစီခေတ်ဦးရဲ့လာမယ့်9နှစ်ကအခါကြီးအခုကာလကကြာကံကာလတစ်ခုကိုဖြတ်တန်းနေတယ်လို့မျိုးပဲကျွန်တော်တို့သုံးသပ်ပါတယ်။အဲဒါကြောင့်ဒီလာမယ့်ရွေးကောက်ပွဲကြီးမတိုင်ခင်ကာလတည်ငြိမ်မှုနဲ့ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုဟာအမှန်တန်အရေးကြီးကြောင်းကိုကျွန်တော်တို့လည်းသဘောပေါက်ပါတယ်။ဒေါံဆန်းစုကြည်ရောဥရွှေမန်ရောခဏခဏပြောကြပါတယ်။အဲဒါကြောင့်လက်ရှိကာလဒီမိုကရေစီခေတ်ဦးအစိုးရရဲ့နောက်ဆုံးကာလလေးနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုကျင်းပနိုင်ပွေဖြစ်အောင်ကျွန်တော်တို့ပံ့ပိုးနေကြတဲ့ကာလမှာဒီရွေးကောက်ပွဲမတိုင်ခင်ကာလတည်ငြိမ်မှုကအတန်ကြီးကြီးပါတယ်ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုကတော့ဖြင့်အာဏာအပြောင်းလေးနဲ့ဆက်ဆိုင်ပါတယ်အဲဒါကြောင့်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့အခုကာလမှာကြိုးစားတဲ့ကာလမှာပြည်ကြီးနိုင်နိုင်နဲ့ကျွန်တော်တို့လိုလားတဲ့ဖွဲ့စည်းပုံတစ်စိတ်ချိုးကိုကျွန်တော်တို့ပြုပြင်ပြောင်းလဲနိုင်အောင်ဆောင်ရွက်ဖို့အတန်ကြီးကြီးပါတယ
်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကန့်ဒေသနဲ့စီရီတင်းမာနေတဲ့ဝဒေသတို့မှာတော့ရွေးကောက်ပွဲကျင်းပဖို့မသေးကြဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပြီးဖြစ်ပါတယ်။ဒီနှစ်အောက်တိုဘာလနှောင်းပိုင်းနဲ့နိုဝင်ဘာလဆန်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပေမဲ့အခုအချိန်ထိတော့ကျင်းပမယ့်ရက်ကိုအတိအကျမသတ်မှတ်နိုင်သေးပါဘူး။နိုင်ငံမတည်ငြိမ်ဖြစ်စေမဲ့စိုးရိမ်ချက်အပေါ်မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူး။ဒါပေမဲ့လက်ရှိနိုင်ငံတွင်းမှာတမရော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစီရီတင်းမာနေစေဖြစ်တယ်လို့တနိုင်ငံလုံးအပြစ်ခံရက်စဲနိုင်ရေးကလည်းရှေ့မတူနောက်မဆုတ်တာအခြေအနေနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတွင်းကဒေသတချို့မှာဘာသာရေးအဓိကယုံတွေဆန္ဒပြကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲတာဖြစ်ပါတယ်။ NLD ပါတီကတော့မကြခင်မှာပဲရွေးကောက်ပွဲကိုဝင်မယ်မဝင်ဘူးဆိုတာကိုကြေညာမှာဖြစ်ပြီးပါတီရဲ့ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရှင်းပြသူတွေကိုလည်းရေးချယ်မှာဖြစ်တယ်လို့စနေနေ့ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကကြေညာခဲ့ပါတယ
်။ကိုယ်စားလှယ်လောင်းများအဖြစ်ဝင်ပြီးအရှင်းပြန်ရင်းတဲ့ပုဂ္ဂိုလ်တွေကိုထပ်ပြီးတော့သတိပေးကြသည်။ကိုယ်နိုင်ရေးအတွက်လုပ်ဖို့မဟုတ်ပါဘူး။နိုင်ငံအရေးအတွက်နိုင်ငံရေးအတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်လုပ်ဖို့ဖြစ်ပါတယ်ဆိုတာကိုဒီမှာသတိပေးချင်ပါတယ
်။ပါတီကိုယ်စားလှယ်တွေအကြတိလိုက်စားမှုကင်းရှင်းရေးအတွက်ပိုင်ဆိုင်မှုအလုံးကိုတင်ပြထားရမှာဖြစ်တယ်လို့ပိုင်ဆိုင်မှုတိုးပွားလာခဲ့ရင်လဲပါတီရဲ့စုံစမ်းစစ်ဆေးမှုကိုလက်ခံရမယ်ဆိုတဲ့ဂရိကံဝင်ချက်ကိုလည်းထားရှိမှာဖြစ်ပါတယ်။လက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိုလည်းဆက်ပြီးလှုပ်သွားမယ်အကြောင်းစနေနေ့ဗဟိုအလုံးမှုဆောင်အစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။